Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့သစ်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မေလ18ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီတာ30.40 48.50 နဲ့လိုင်းလက်190တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI အကြီးအကဲဟောင်းရောဘတ်မူလာကိုအထူးစုံစမ်းရေးစစ်ဆေးမှုဖြစ်ခန့်လိုက်ပါတယ်အာဆီယံနိုင်ငံတချို့မှာရစ်တိုက်အင်အားတွေတိုးချဲ့လှုပ်ဆောင်လာနေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနက်ထုတ်လွှင့်မဲ့အထင်မှာတော့ရှမ်းပြည်နယ်တောင်ပိုင်းတပ်ဖွဲ့တွေကတပ်သားတွေစုဆောင်းမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရှိလာပါတယ
်။သူတို့ကတော့အမခါချက်မရှိဘူးလို့ပြောတယ်။ဟိုပြန်မယ်ဆိုလို့ရှိရင်ဟိုဘက်ကသူတို့ကိုအချိန်မရွေးပြန်ပြီးတော့မှဟိုလာပြီးချင်းချောက်နိုင်တဲ့အနေအထားတွေမှာရှိနေတယ်ခင်ဗျာ
။ဒီကြောင့်တရင်းနေပြီးမှတင်ဆက်သွားဖို့ရှိသလိုပြည်တွင်းငြိမ်းချမ်းရေးအတွက်ဒေသဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာမြန်မာလူသမားတွေအလုပ်ထုတ်ခံရပြီးနောက်ပိုင်းရောကြီးအမြောက်အများရရှိတဲ့အကြောင်းတွေနဲ့တခါအမေရိကန်နိုင်ငံရေးအထက်မှာတော့သမ္မတဒေါ်နယ်ထရမ့်ကဒီအင်ပီရိုမှာဖြစ်ပွားနေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေကိုလည်းတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲဟောင်းရောဘတ်မျူလာကိုအထူးစုံစမ်းစစ်ဆေးရမှုအဖြစ်ခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်းတရားရေးဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုကထွက်ပေါ်လာမယ့်ရလအပေါ်ယုံကြည်မှုအပြည့်အဝရှိစေရေးအတွက်အထူးအကြံပေးတဦးကိုခန့်အပ်တာဝန်ပေးသင့်တယ်လို့သူ့အနေနဲ့ယူဆကြောင်းလက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ကပြောပါတယ်။ Robert Mueller ဟာ FBI အကြီးအကဲအဖြစ် 2001 ခုနှစ်ကနေ 2013 ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရမ့်ရာထူးကဖယ်ရှားလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်သူဖြစ်ပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့လက်ထောက်ဒီနေ့ရုရှားနိုင်ငံကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးတဲ့နေရာမှာအခုလိုအထူးစုံစမ်းစစ်ဆေးရမှုဒါမှမဟုတ် community ရဲ့ဖွဲ့စည်းဆောင်ရွက်ဖို့လွတ်တော်အတွင်းမှာရှိတဲ့သမ္မတထရမ့်ရဲ့ Republican Party ကလွတ်တော်အမတ်တချို့နဲ့အတိုက်ခံ Democrat Party ကလွတ်တော်အမတ်တွေကတောင်းဆိုနေကြတာပါရုရှားနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စကို FBI အပြင်အထက်နဲ့အောက်လွှတ်တော်နေရာစလုံးကထောက်လှမ်းရေး committee တွေကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတဲ့ကြော်လွန်လာနေတာဖြစ်ပါတယ်မြူတာလူညိုရဲ့အကြံပေးမိုက်ကယ်ဖလင်းနဲ့ရုရှားနိုင်ငံအကြားဆွနမှုရှိမရှိဆိုတဲ့ကိစ္စအစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆိုင်းပေးဖို့သမ္မတထရန့်ကသူ့ကိုပြောခဲ့ကြောင်းမကြသေးခင်ကယာရုကဖယ်ရှားခံလိုက်ရတဲ့ FBI ညွှန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းနေထိုင်ရေးသားအသိပေးခဲ့တယ်ဆိုတဲ့သတင်းအင်္ဂါနေ့ကထွက်ပေါ်လာပြီးတဲ့နောက်မှာအထူးစုံစမ်းစစ်ဆေးရမှုခန့်အပ်တာဝန်ပေးရေးတောင်းဆိုမှုတွေလည်းတိုးမြင့်လာခဲ့တာပါ
သမ္မတဒေါ်နယ်ထရမ့်မှာဗုဒ္ဓဖူးနေ့ကအမေရိကန်ကမ်းခြေစောင့်တပ်ဖွဲ့သင်္ဘောကျောင်းကျောင်းဆင်းပွဲအခမ်းအနားမှာမိန့်ခွန်းပြောကြရမှာသူ့ကိုဝေဖန်သူတွေအထူးသဖြင့်သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့သူ့ရဲ့စေဦးစီချုပ်အနေနဲ့အောင်မြင်မှုတွေကိုကြော်ညာခဲ့ပါတယ်။ Connecticut ပြည်နယ် New London ကကျောင်းဆင်းပွဲမှာဘွဲ့ရသူတွေကိုမိန့်ခွန်းပြောကြရမှာတော့တမိုင်းတလျှောက်ဘယ်နိုင်ငံရေးသမားမှသူ့လောက်ဆူဆူဝါဝါအဆက်ဆံမခံခဲ့ရတယ်လို့မတရားလည်းမခံခဲ့ရဘူးလို့ပြောကြခဲ့တာဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့မီဒီယာတွေရဲ့သတင်းဖော်ပြချက်တွေနဲ့ပတ်သက်ပြီးအကောင့်မြန်စရာတကွမှမရှိပေမဲ့အချိန်တိုတိုအတွင်းမှာပဲအောင်မြင်အောင်လို့သူကလှုပ်ပြနေစေပဲလို့လည်းပြောပါတယ်။2016သမ္မတရွေးကောက်ပွဲမှာမထင်မှတ်ပဲသူ့ရဲ့အောင်မြင်မှုကိုအတူယူပြီးအခုဘွဲ့ရလူငယ်ကလေးတွေအနေနဲ့ဘရော့မှာအရှုံးမပေးဖို့လဲသမ္မတထရမ့်ကအားပေးခဲ့ပါတယ်။သမ္မတထရမ့်ကိုသူ့ရဲ့သမ္မတလောက်မဲဆွယ်စဉ်ကာလအတွင်းရုရှားနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့ဆန်းစစ်မှုတွေတိုးလာနေတယ်လို့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုစုံစမ်းမှုတွေနဲ့ပတ်သက်ပြီး FBI ညွှန်ကြားရေးမှူး James Comey ကိုသူအလုပ်ဖြုတ်ပစ်ခဲ့တာလားဆိုတဲ့အမေးတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတရဲ့မှတ်ချက်ပေးပြောဆိုမှုတွေပေါ်ထွက်လာတာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ကမိုက်ကယ်ဖလင်းနဲ့ရုရှားကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုရပ်တန့်ပေးဖို့ FBI အကြီးအကဲကိုပြောကြားခဲ့တယ်ဆိုတာနဲ့ထိတ်တန့်လျော့ဝဲသတင်းတချို့ကိုရုရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောကြားခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေအပေါ်လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့ဖိအားပေးမှုတွေထွက်ပေါ်လာနေတာကြောင့်ဗုဒ္ဓဦးနေ့ကအမေရိကန်အစုရှယ်ယာအညွန့်ငိတ်နေတဲ့ အမေရိကန်ဒေါ်လာဈေးတွေထိုးကျသွားခဲ့တာကြောင့်ဒီတဲ့ဘာများထပ်ပြီးမှားနိုင်သေးတယ်လဲဆိုပြီး Republican လွတ်တော်အမတ်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒီကိစ္စကနေဘယ်အထိဆက်သွားအောင်မလဲဆိုတာဘယ်သူမှမသိနိုင်ဘူးလို့အင်ပီရိုအရာရှိတူးကဝါရှင်တန်ပြည်ကနိုင်ငံရေးသတင်းတွေကိုရေးသားတဲ့ Political သတင်းဌာနကိုပြောကြားခဲ့ပါတယ်ဒီတော့တွင် Michael Flynn ပေါ်စုံစမ်းစစ်ဆေးနေတဲ့ကိစ္စကိုတက်တက်ညာညာလှုပ်ဆောင်ပေးဖို့ FBI အကြီးအကဲ James Comey ကိုသမ္မတ Trump ကပြောကြားခဲ့တာကြောင့်ဒါဟာတရားမျှတမှုကိုအနောက်ရှက်ဖြစ်စေတဲ့အတွက်သမရကိုတရားစွပ်ဆိုဖို့အထိဒီမိုကရက်ပါတီဝင်တို့ကပုံမှန်လင်းလင်းပြောဆိုလာနေကြပါတယ်။သူ့အပေါ်ဘယ်ညာထိုးနဲ့တိုက်ခတ်မှုတွေထွက်ပေါ်လာနေတဲ့အပေါ်သမရထရမ့်ဟာလည်းအားအားသင့်နေပုံရပါတယ်။သူ့အပေါ်ဝေဖန်ပြောဆိုမှုတွေကိုချက်ချင်းဆိုသလို Twitter လူမှုကွန်ရက်ကတစင်တုံ့ပြန်လေးရှိတဲ့သမရထရမ့်ဟာဒီကိစ္စမှာတော့ရင်ငုံနှုတ်ပစ်နေတာကိုတွေ့ရပါတယ်
။သမရဒေါ်နယ်ထရမ့်ကယာရုကနေဖယ်ရှားလိုက်တဲ့အမျိုးသားလုံခြုံရေးအကြံပေး Michael Flynn အပေါ်မှာ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုကနေပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုရုပ်သိမ်းပေးဖို့ FBI ညွှန်ကြားမှု James Comey ကိုပြောကြားခဲ့တယ်လို့ The New York Times သတင်းစာမှာအင်ကာနေကရေးသားဖော်ပြခဲ့ပြီးတဲ့နောက်မှာသမရရဲ့လောက်ရဟာတရားမျှတမှုကိုအနှောက်အယှက်ဖြစ်စေတဲ့ Obstruction of Justice ဆိုပြီးအတိုက်ခံလွှတ်တော်အမတ်တွေရဲ့ဆွဆွဲပြောဆိုလာကြပါတယ်ကိုမီကိုပြီးခဲ့တဲ့သတင်းပတ်အတွင်း FBI အကြီးအကဲယာရုကနေဖယ်ရှားလိုက်တဲ့အကြောင်းရင်းဟာသမ္မတထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားကြားဆင့်နွယ်မှုရှိမရှိစုံစမ်းစစ်ဆင်နေတဲ့အတွက်ဖြစ်ပါတယ်လို့သမ္မတကပြောကြားလိုက်တဲ့အတွက်အတိုက်ခံတွေကိုပိုးပြီးတုံ့လှုပ်ခြောက်ခြားသွားစေပါတယ်။ဒါပေမဲ့လည်း Michael Flynn နဲ့ရုရှားကြားဆင့်နွယ်မှုရှိမရှိဆိုတဲ့ကိစ္စကိုစုံစမ်းနေတာနဲ့သမ္မတထရမ့်ရဲ့အတွင်းလူတွေကြားရုရှားနဲ့ဆင့်နွယ်မှုရှိမရှိဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆင်နေမှုတွေဟာတူတယောင်ယောင်ရှိပေမဲ့မတူညီတဲ့အကြောင်းအရာနှစ်ခုလို့ဖြစ်နေပါတယ်။သမ္မတကကိုမိကိုအဲ့ဒီလိုအကြောင်းပြချက်မျိုးနဲ့ယာရုကနေဖယ်ရှားလိုက်တဲ့လောက်ရဟာတရားမျှတမှုကိုအနှောက်အယှက်ဖြစ်စေတယ်လို့အတိုက်ခံလွှတ်တော်အမတ်တွေနဲ့ဥပဒေပညာရှင်တချို့ကယူဆနေကြတာဖြစ်ပါတယ်။အစိုးရရဲ့တရားဝင်လုပ်ငန်းတွေမှာဝင်ရောက်နှောက်ယှက်မှုအထူးသဖြင့်စုံစမ်းစစ်ဆေးနေစဉ်အမှုကိစ္စတစ်ခုခုမှာဝင်ရောက်ဆွတ်ဖက်တာကိုတရားမျှတမှုအနှောက်အယှက်ဖြစ်စေတဲ့ obstruction of justice လို့သတ်မှတ်တာဖြစ်ပါတယ်။တနည်းအားဖြင့်ဥပဒေနီးလမ်းအရလှုပ်ဆောင်နေမှုကိုဩဇာအရှိန်ဝါသုံးပိတ်ဆို့ဟန့်တာရယ်ဆိုရင်အဲ့ဒီလှုပ်ဆောင်သူကိုတရားဆွဲဆိုနိုင်ပါတယ်။ဒါပေမဲ့ဒီကိစ္စမှာသမ္မတထရမ့်ကိုအပြစ်ရှိတယ်တရားဆွဲဆိုလို့ရတယ်လို့အတိအကျပြောလို့မရနိုင်သေးပါဘူး။သမ္မတအနေနဲ့သူ့အကျိုးစီးပွားအတွက်ဖောက်ပြန်တဲ့သဘောနဲ့ James Comey ကိုစုံစမ်းစစ်ဆေးမှုတွေရပ်ခိုင်းခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုအရင်ဆုံးစုံစမ်းစစ်ဆေးကြအောင်မှာဖြစ်ပါတယ်။ဒါကြောင့်လည်းဒီကိစ္စနဲ့သမ္မတကိုပဲဖြစ်ဖြစ်လူတဦးတယောက်ကိုပဲဖြစ်ဖြစ်တရားဆွဲဆိုဖို့ရာအချိန်ကြာကြီးစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှဖြစ်နိုင်တာပါဒီမှုနဲ့သမ္မတဟောင်း Richard Nixon ကိုတရားဆွဲဆိုခဲ့ပြီးအဆုံးသတ်မှာတော့သမ္မတ Nixon ဟာလည်း1984ခုနှစ်မှာယာရုကနေနှုတ်ထွက်ပေးလိုက်ရတယ်လို့သမ္မတဟောင်း Bill Clinton ကိုလည်း1998ခုနှစ်ကတရားဆွဲဆိုခဲ့ဘူးပါတယ်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်တိုပင်လယ်ပြင်အတွင်းတင်မာမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်အရှိတောင်အရှအတွင်းကနိုင်ငံအတော်များများဟာငွေကြေးအမြောက်များအကုန်ခံပြီးရင်းငုတ်တင်မောနဲ့တခြားရေတပ်တင်မောတွေကိုဝယ်ယူနေကြပါတယ်အရှိတောင်အရှတိုက်အတွင်းကနိုင်ငံ၅နိုင်ငံဟာ2016ခုနှစ်အတိတ်၅နှစ်ဆက်တိုက်ကာကွယ်အသုံးစည်းတွေကို10ခန်းအထိတိုးမြင့်သုံးဆွဲလာခဲ့ကြောင်းစတော့ခ ோம் နိုင်ငံတကာညဉ့်ညံ့ရေးသုတေသနအဖွဲ့ကဆိုပါတယ်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတို့ဟာလည်းကာကွယ်ရေးအတွက်60ရာခိုင်နှုန်းကျော်တိုးမြင့်သုံးဆွဲခဲ့ကြပါတယ်အရှိတောင်အရှတိုက်အတွင်းကနိုင်ငံ9နိုင်ငံဟာမနစ်ကလက်နက်တင်သွင်းမှုအများဆုံးနိုင်ငံ40ထဲမှာပါဝင်ခဲ့တာကြောင့်ဒါဟာတကမ္ဘာလုံးအတိုင်းအတာနဲ့လက်နက်တင်သွင်းမှုရဲ့900ခန့်နှုန်းနဲ့ညီမျှပါတယ်စင်ကာပူကာကွယ်ရေးဝန်ကြီးဌာနကလည်းဂျာမနီနိုင်ငံက Tyson Krupp Marine System ကနေရင်ငုတ်တင်မောနှစင်းဝယ်ယူဖို့မေလ16ရက်နေ့ကလက်မှတ်ထိုးခဲ့ပါတယ်အလားတူရင်ငုတ်တင်မောနှစင်းကိုစင်ကာပူက2013ခုနှစ်မှာဝယ်ယူခဲ့ပါတယ်တရုတ်နိုင်ငံကထိုင်းစစ်ဆိုရကလည်းအမေရိကန်ဒေါ်လာတန်390ကျော်တန်ဖိုးရှိတဲ့နျူကလ িয়ার တပ်ဆင်ထားခြင်းမရှိတဲ့ရင်ငုတ်တင်မောနှစင်းတရုတ်နိုင်ငံကဝယ်ယူဖို့သဘောတူလိုက်ပြီးနောက်ထပ်ဝယ်ယူဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့စီးရီးအရာဘယ်နိုင်ငံမှထိတဲ့ရင်ဆိုင်လိုကြတာမဟုတ်ပါဘူးဒါပေမဲ့အခုလိုရေတပ်အင်အားတိုးမြင့်လှုပ်ဆောင်လာနေတာကြောင့်အဆုံးသတ်မှာဒေတာရုံးလက်နဲ့ပြန်ဆန်မှုတွေဖြစ်ပေါ်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းမှာအန္တရာယ်တွေပိုများလာနိုင်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်က ရူရာတီပြောင်းလဲမှုရှော့ချရေးဆိုင်ရာနိုင်ငံတကာတကာသဘောတူညီချက်အတွက်အမေရိကန်ကမပါဝင်ဖို့ဖြစ်စေပါဝင်မယ်ဆိုရင်လည်းပါဝင်တဲ့ကန္တာအ ਨੇ ဆုံးဖြစ်အောင်လုပ်မယ်အနေထားကြောင့်ကမ္ဘာနိုင်ငံအများအပြားကဒီကိစ္စအတွက်တရုတ်နဲ့အိန္ဒိယကိုအားကိုးဖို့အတွက်မျှော်လင့်ချက်တွေထားလာကြပါတယ်။ဂျာမနီနိုင်ငံဘွန်မှာမေလ၈ရက်ကနေ၁၈ရက်ထိကျင်းပနေတဲ့ဥရူရာတီဆိုင်ရာညီလာခံမှာတက်ရောက်လာတဲ့ကိုဇီလေရီက2015ပါရီသဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရန့်ပထမဆုံးသမ္မတဖြစ်လာချိန်မှာအသေးစိတ်ညှိနှိုင်းနေကြတာဖြစ်ပါတယ်။သမ္မတထရန့်ကကဘာကြီးပုံနှိမ်လာမှုဟာလူသားတွေကြောင့်ဆိုတာကိုတန်တရားရှိသူဖြစ်ပြီးပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်မယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ရမေလ26 29ရက်အီတလီမှာကျင်းပမယ်နိုင်ငံပေါင်း9နိုင်ငံထိပ်သီးအစည်းအဝေးပြီးမှနိုင်ငံအားလုံးအနေနဲ့သတ်မှတ်ချိန်မှာဖန်လုံဒန်းငွေတွေလျှော့ချမယ်စည်းကမ်းကိုလိုက်နာဖို့ဖြစ်ပါတယ်။ဖန်လုံဒန်းငွေထုတ်လွှင့်မှုများလာတဲ့တရုတ်ဥရောပသမဂ္ဂနဲ့အိန္ဒိယတို့ကပါရီသဘောတူညီချက်အတိုင်းလိုက်နာဖို့အတွက်သဘောထူထားကြပေမဲ့ထရမ့်ကတော့ဖန်လုံအိမ်ဒန်းွေအထွက်များတဲ့ကြောင်မီးသွေးထုတ်ဖို့အတွက်လိုလားနေတာဖြစ်ပါတယ်
။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးသမ္မတအိုဘားမားလက်ထက်ကချမှတ်ခဲ့တဲ့အရေးယူတန်ခတ်မှုဆိုင်ရာရှော့ချပေးမှုတွေကိုဆက်လက်ကန့်ဆွဲသွားမယ်လို့သမ္မတထရမ့်အဆိုအရကကြေညာပါတယ်။2015ခုနှစ်သဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အရေးယူတန်ခတ်မှုတချို့ကိုဖယ်ရှားပေးပြီးအပြန်အလှန်လင်းတဲ့အီရန်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချပေးရမှာဖြစ်ပါတယ်။
2009ခုနှစ်ကစတင်ခဲ့တဲ့တရုတ်နိုင်ငံရဲ့ Twitter ဆာမျက်နှာဖြစ်တဲ့ China Weibo ဟာအခု Twitter ထက်ပိုပြီးလူသုံးများလာနေပြီဖြစ်ပါတယ်။တရုတ်အစိုးရရဲ့ Censor တီးဖြတ်မှုတွေကြောင့်တရုတ်နိုင်ငံထဲမှာပဲဆက်ပြီးမလုပ်နိုင်တဲ့ Internet ဝန်ဆောင်မှုနေရာတွေမှာဒီ Weibo ကနေနေရာယူလာတာဖြစ်ပါတယ်။ဒီ Internet ဝန်ဆောင်မှုဟာတကယ်တမ်းပြောရင်တရုတ်နိုင်ငံထဲမှာသူ့နဲ့ပြိုင်ဘက်တစ်ခုမှမရှိပါဘူး။မျက်လုံးအနီရောင်နဲ့အကောင်ကလေးပါတဲ့ China Weibo logo ကလည်းတရုတ်နိုင်ငံထဲမှာပဲသုံးဖို့ဖြစ်ပြီးအပြာရောင်ငှက်ကလေးတစ်စိမ့်နဲ့ Twitter ကိုတော့ကဘာတဝမ်းမှာသုံးဆွဲနေကြတာဖြစ်ပါတယ် Direct from Washington The
Voice of America VOA ဂျာနာရီနမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုတင်ဆက်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရော VOA ကျွန်တော်တို့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းဆောင်းပါးတွေကိုမတင်ဆက်ခင်မှာအခုတော့ American နိုင်ငံရေးကိစ္စကိုလည်းကြည့်အောင်ပါ Republican လွှတ်တော်အမတ်တွေဟာပြဿနာတွေနဲ့ပတ်ချလဲဝိုင်းနေတဲ့သမ္မတ Donald Trump နဲ့ခက်ကင်းကင်းနေနိုင်ဖို့ကြိုးစားလာနေကြပါတယ်တစ်ဖက်မှာလည်းအင်ဂျီရောအတွင်းကဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေကိုစုံစမ်းစစ်ဆေးဖို့ဒီမိုကရက်ပါတီဝင်တွေကအချိန်မြင့်တောင်းဆိုလာနေပါတယ်ဒီအကြောင်း VOA သတင်းတော့ Michael Bowman သတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ
်သမ္မတ Donald Trump ရဲ့အင်ဂျီရောတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေနဲ့ပတ်သက်လို့ Republican လွှတ်တော်အမတ်ဒီဘက်ကတစုံတရာထင်မြင်ချက်ပေးဖို့အတွက်သတင်းပတ်အတန်ကြာတဲ့အထိရှောင်ရှားနေကြတာပါသူတို့အနေနဲ့တစုံတရာပြောတယ်ဆိုရင်တောင်အဲ့ဒီလိုပြောဆိုမှုဟာထင်ထင်သိသိနဲ့ပြောဆိုကြတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုခက်ကင်းကင်းနေခဲ့တဲ့အခြေအနေတွေဟာအင်္ဂါနေ့မှာတော့ပြောင်းလဲသွားခဲ့ပါတယ်။ရာထူးကဖယ်ရှားခံလဲရတဲ့အမျိုးသားလူမျိုးရေးအကြံပေးမိုက်ကယ်ဖလင်းနဲ့ရုရှားနိုင်ငံအကြဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆိုင်ပေးဖို့တမနာထရန့်ကသူ့ကိုပြောခဲ့ကြောင်းမကြတဲ့ခင်ကရာထူးကဖယ်ရှားခံလဲရတဲ့ FBI ညွှန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းတွေထံစာရေးအသိပေးခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာတမနာထရန့်အပေါ်ထားတဲ့ Republican အမတ်တွေရဲ့သဘောထားတွေတဖြည်းဖြည်းပြောင်းလဲလာခဲ့တာဖြစ်ပါတယ်။James Comey စာရေးတယ်ဆိုတဲ့သတင်းထွက်လာပြီးနိုင်ပန်းအကြာမှာပဲ Republican Party ရင်းကဝါရင်ခေါင်းဆောင်တူဦးဖြစ်သူအထက်လွှတ်တော်မှ John McCain ကသမ္မတ Trump ရဲ့အဲ့ဒီလိုပြောဆိုမှုဟာ1984ခုနှစ်တုန်းကရာထူးကနှုတ်ထွက်ပေးလိုက်ရတဲ့သမ္မတဟောင်း Richard Nixon ရဲ့လှုပ်ရက်နဲ့နှိုင်းယှဉ်ပြောကြားခဲ့ပါတယ
် I think it's reaching the point where it's of Watergate size and scale andEvery couple of days there's a new
Tamda Trump ye pyo so mu ha Watergate lo kho de Tamda Nixon yaru ga sin pe la ya de a thi phit twa ga de a shauk taw bon law thi chi ma che pyan la ni de lo jano tin ma de tyae cha lu lu ma saim chan mye sia tadin ri takhu bi takhu sin ga sin ga twet paw la ni ba de
Di Dot Twin Democratic Party khong saw mai ga le Comey ko yaru ga phe sha de kaisa Tamda Trump ne Russia cha ga san nwe mu Russia na ngan ja ye win ji ne twet song sin thait tan lyo wet tadin ni pyo cha ga de so de kaisa ro a pyin သမ္မတရဲ့အတွင်းလူတွေနဲ့ရုရှားအကြမ်းကဆက်နွယ်မှုအခြေအနေစတဲ့ကိစ္စရပ်ပေါင်းစုံကိုအပြည့်အဝစုံစမ်းစစ်ဆေးပေးဖို့အတွက်အရှင်မြင့်တောင်းဆိုလာနေကြပါတယ်။သမ္မတထရမ့်နဲ့ကိုမီတို့တွေ့ဆုံစဉ်အတန်နဲ့တော်၎င်းစာရေးသားရွက်တော်၎င်းမှတ်တမ်းတင်ထားတာတွေအားလုံးကိုသမ္မတအင်ဂျီရောအနေနဲ့ထုတ်ပြန်ပေးဖို့ဒီမိုကရက်ပါတီအထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတောင်းဆိုလိုက်ပါတယ
် The president says what Comey said was wrong. Prove it.
သမ္မတကပြောတယ်ကူမီရဲ့ပြောဆိုမှုကမှားတယ်တဲ့ဒါဆိုရင်အဲ့လိုမှားတယ်ဆိုတာကိုတက်တည်အထောက်ထားနဲ့ပြပ
ါဒါအပြင်သမ္မတ Trump ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးတို့တွေ့ဆုံခဲ့တဲ့မှတ်တမ်းတွေကိုလည်းထုတ်ပြန်ပေးဖို့ Democrat Party ဝင်တွေကတောင်းဆိုနေကြတာပါအထူးသဖြင့်တော့မနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုအထူးစုံစမ်းစစ်ဆေးရေးမှုတဦးခန့်အပ်တာဝန်ပေးဖို့ Democrat Party ခေါင်းဆောင်တွေကအတင်းအကျပ်တောင်းဆိုနေကြတာပ
ါ We have learned if the reporting is accurate that the president is willing to directly interfere with an active investigation The only way out is
ကျွန်တော်တို့ကြားသိထားရတဲ့သတင်းတွေဒါမှန်ခဲ့မယ်ဆိုရင်သမ္မတဟာလက်ရှိစုံစမ်းစစ်ဆေးနေစေအမှုကိစ္စမှာတိုက်ရိုက်ဝင်ရောက်ဆွတ်လို့တဲ့ဆန္ဒရှိပုံရပါတယ်ဒီပြဿနာပြီးပြတ်သွားအောင်လှုပ်ဆောင်နိုင်တဲ့တခုတည်းသောနည်းလမ်းကတော့အတူးစုံစမ်းစစ်ဆေးရေးမှုခန္ဓာရေးပဲဖြစ်ပါတယ်ဒီနည်းလမ်းဟာမှန်ကန်တဲ့လုပ်ရည်လည်းဖြစ်ပါတယ
်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကလည်းကုမီရေးသားပြဖို့ခဲ့တဲ့စာကို FBI အနေနဲ့သူတို့ထံပို့ပေးဖို့တောင်းဆိုလိုက်ပါတယ် Republican တွေလှုပ်ဆောင်လို့တဲ့အစီအစဉ်တွေအောင်မြင်ရေးဥဆောင်ဥရွယ်ပြုနေရတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ထိုးနဲ့တိုက်ခတ်မှုတွေကလွတ်နိုင်အောင်အပြင်းထန်စ조사နေပါတယ
် We need the facts.It is obvious there are some people out there who want to harm the president.
သူပြောတော့ကတော့သူတို့အနေနဲ့အချက်လက်အမှန်တွေကိုရရှိဖို့လိုအပ်တဲ့အကြောင်းသမ္မတကိုထိခိုက်နစ်နာစေလိုတဲ့သူတွေရှိနေတယ်ဆိုတာဟာသိတာကြောင်းလွတ်တော်ရဲ့အလုပ်ဟာတာဝန်ယူမှုတည်ကြည်လေးနဲ့မှုနဲ့အချက်လက်တွေစုဆောင်းရှာဖွေဖို့ဖြစ်ကြောင်း Paul Ryan ကပြောတော့တာဖြစ်ပါတယ်။တခြားဒီမိုကရက်လွတ်တော်အမတ်တွေကလည်းလွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့ Republican Party ဝင်တွေရဲ့ယက်တီပြောဆိုမှုတွေကိုဝေဖန်ပြောဆိုနေကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုကိုခန့်အပ်တာဝန်ပေးရမယ်လက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ဟာဒီကနေ့ကြာသပတေးနေ့မှာအထက်လွှတ်တော်အမတ်တေထံမှတကပိတ်ရှင်းလင်းတင်ပြဖို့ရှိနေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုကစလို့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်ပြည်ကနေရပိုင်းအတွင်းရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်တဲကကြေးရွာနေရမှာရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ရဲ့တပ်သားတွေစုဆောင်းမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ရွာသား200လောက်ဟာလုံခြုံရေးအတွက်အာမခံချက်မရှိသလိုနေရပ်ပြန်ဖို့အခက်ကြုံနေရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်အိုးအိမ်ဆွန့်ခွာလာသူတွေအတွက်စားဝတ်နေရေးအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်ဒီအခြေအနေကို VO မြဝိုင်းသတင်းတော့မမျက်မျက်ခိုင်တင်ပြထားပါတယ်
ရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ကဒူးကြီးဒေသတွေကပအုပ်ကျေးရွာနှစ်ရွာမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းကလူသစ်စုဆောင်းတာတွေကြောင့်အဲ့ဒီရွာတွေကရွာသားတွေဟာပြီးခဲ့တဲ့ရက်ပိုင်းမှာနာဟီကျေးရွာကိုနေရက်စွန့်ခွာထွက်ပြေးသွားကြတာပါလုံခြုံရေးအာမခံချက်မရှိတာကြောင့်လက်ရှိမှာအဲ့ဒီလူတွေသူတို့နေရက်ကိုပြန်နိုင်တဲ့အနေအထားမရှိသေးဘူးလို့ဒုက္ခသည်တွေအတွက်အကူအညီပေးရေးဆောင်ရွက်နေသူကိုခွန်စောကအခုလိုပြောပါတယ
်လက်ရှိမှာတော့သူတို့ကတော့အမကချက်မရှိဘူးလို့ပြောတယ်ဟိုပြန်မယ်ဆိုလို့ရှိရင်ဟိုဘက်ကဟိုစပါတော့သူတို့ကိုအချိန်မရွေးပြန်ပြီးတော့မှအာဟိုလာပြီးချင်းချောက်နိုင်တယ်အနေအထားတွေမှာရှိနေတယ်ခင်ဗျာဒါကြောင့်သူတို့ကတော့ loss တယ်တော့သူတို့တကယ်ပဲအမကချက်ရှိပြီဆိုလို့ရှိရင်တော့သူတို့ပြန်သွားဖို့အဆင်တင်ပါပဲဆိုမဲ့အာသူတို့လည်းပြန်သွားဖို့စံသားရှိတယ်အာစံသားတော့ရှိတယ်ပေါ့နော်ဆိုမဲ့ဒီသူတို့ရရွာဒေသမှာအာလက်တော်ပါကအခြေအနေတွေကတော့သိအစင်မပြေသေးတော့တို့မပြန်နိုင်သေးဘူးခင်ဗျာ
ကဒူးကြီးဒေသတွေကပုံစုံကြီးရွာနဲ့မဲသစီကြီးရွာကရွာသားနေရလောက်ဟာပြီးခဲ့တဲ့ရက်ပိုင်းကနာဟီကြီးရွာဖုန်ကြီးကြောင်ကိုထွက်ပြေးသိမ်းရှောင်လာကြတာဖြစ်ပြီးလောလောဆယ်မှာစားဝတ်နေရေးအခက်ခဲဖြစ်နေတယ်လို့လည်းသူကပြောပါတယ
်လက်ရှိအခြေအနေကတော့တို့အာစားဝတ်နေရေးပေါ့နော်စားဖို့အသက်အခက်ခဲတွေဖြစ်နေလို့အာနောက်တစ်ခုကသူတို့လက်ရှိမှာသူတို့ရွာကိုပြန်လို့မရနိုင်သေးဘူးဆိုတော့အခုကမိုးလဲရွာနေတယ်ဆိုတော့အဲဥစားတဲဖို့နေရာတွေအဆောက်အဦတွေလိုနေတယ်ခင်ဗျတဲတွေပေါ့နော
်ကဒူးကြီးဒေတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ PNL ကိုပအိုလက်နက်ကိုင်အဖွဲ့နဲ့ RCSS SSC တောင်ပိုင်းအဖွဲ့ကြားနေမြေပိုင်ဆိုင်မှုအရာအငင်းပွားနေတဲ့နေမြေဖြစ်ပြီး2014ခုနှစ်တုန်းကလည်းဒီဒေသမှာနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့မှုပါတယ်။ကဒူးကြီးဒေသထဲမှာဖြစ်တဲ့ဒီပြဿနာကိုဖြေရှင်းဖို့အတွက်ရှမ်းပြည်နယ်ပြည်နယ်အဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCS အဖွဲ့ဝင်တူဖြစ်တဲ့ခွန်စိုးထွန်းအောင်က GMC အရေးပေါ်အစည်းအဝေးခေါ်ဖို့တင်ပြထားပေမဲ့ဘာမှဖြစ်မလာသေးဘူးလို့ဆိုပါတယ်
။
ေအခုထိတော့ဘာမှအခြေအနေတော့မထူးသေးဘူးဗျာအခြေအနေတော့မထူးသေးဘူးဘာဖြစ်ဆုံးဆိုသူတို့ဖိုးဒီကျွန်တော်တို့အစိုးရဖက်ရလဲဥက္ကဋ္ဌရလဲခီးထွက်နေတယ်ဒီဖက် RCS ဆက်ရလဲသူတို့ဒီခီးလွန်နေကြတာပေါ့အကုန်လုံးကကျွန်တော်အကြံပြုတောင်းဆိုထားတဲ့ဒီရေးပေါ်အစည်းအဝေးကတော့သူတို့အခုထိတော့ပြင်ဆင်တာတွေဘာတွေတော့မရှိသေးဘူးဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူးရှင
်။ VOA သတင်းနောက်မမြင့်မြင့်ခံဖြစ်ပါတယ်။အခုတခါနားဆင်ရမှာကပြည်တွင်းငင်းငင်းရေးအတွက်ဖွံ့ဖြိုးမှုနှဲပါတဲ့ဒေသတွေမှာစီးပွားရေးနဲ့အလုပ်ကံအခွင့်အလမ်းတွေတိုးမြှင့်လှုပ်ဆောင်ဖို့မြန်မာနိုင်ငံစစ်မှုကွန်ရက်ကြီးများအသင်းချုပ် UNFCCI နဲ့တာဝန်ကြီးလုပ်ငန်းများဆိုင်ရာကွန်ရက် UNGC တို့ပူးပေါင်းပြီးသဘောတူစာချုပ်တစ်ခုလက်မှတ်ထိုးနိုင်ခဲ့တာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်။ဒီကြောင့်လည်းပတ်သက်လို့ VOA သတင်းတော့မအေးမာကဆက်သွယ်မေးမြန်းတင်ပြမှာပါ
။ကုလသမဂ္ဂရဲ့တာဝန်ကြီးတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ Global Compact UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းဝိုင်းတစ်ခုဖန်တီးဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for PeaceB4P ကိုကုံတဲ့စက်မှုအသင်းချုပ်ကနေဥဆောင်လုပ်ခဲ့တာပါ။ကရင်ပြည်နယ်ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်ပြီးနှစ်နိုင်ငံကုံတဲ့စီးဆင်းမှုတွေအတွက်အဓိကကျတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဒေသမှာငင်းငယ်ရဖို့အတွက်အစိုးရကစ조사ဆောင်ရွက်နေပေမဲ့ကရင်ပြည်နယ်တစ်ခုလုံးမှာတော့ငင်းငယ်ရဖို့အတွက်က조사လုပ်ဆောင်နေရဆဲဖြစ်တဲ့အကြောင်းကရင်မျိုးသားအစည်းအရုံးရဲ့ထိပ်ပိုင်းခေါင်းဆောင်5ဦးထဲမှာပါဝင်တဲ့ဖလိုစောလာထွန်းကအခုလိုပြောပြပါတယ်
အဲ့မပိုင်းကြတာပေါ့ဒီလက်ကျင်တဲ့အချိန်ကဒီဒီ area ဒီဒီတလည်းပေါ့နော်ပြင်ပြင်းနဲ့နေကျင်းလာလာရဆိုတော့လေခဏဒါကသူနေကျင်းဆောင်ရွက်မှုအဲ့ဒါအစ်စင်ကိုခ
ဏသူပြောသွားတာကတော့ငင်းငင်းရေးကဆောင်ရွက်နေတဲ့ကာလဖြစ်တဲ့အကြောင်းနဲ့ပြောရမယ်ဆိုရင်တော့အပိုင်းနှစ်ပိုင်းရှိတဲ့အကြောင်းတချို့ဒေသတွေမှာတော့ငင်းကျင်းနေပေမဲ့တချို့နေရာတွေမှာတော့ငင်းကျင်းမှုတွေမရှိသေးတဲ့အကြောင်းတွေကိုပြောသွားတယ်လို့ပြည်တော်စုမှာအတူတကွရှင်တွဲနေထိုင်ရေးကိုကျိုးစားဆောင်ရွက်နေတဲ့ကာလဖြစ်တဲ့အကြောင်းတွေကိုပြောသွားတာပါကုမ္ပဏီတွေအနေနဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့မြန်မာကုမ္ပဏီတွေအနေနဲ့ကလည်း UNGC အဖွဲ့ဝင်ဖြစ်ရင် UNGC ကနေချက်မှတ်ထားတဲ့စီကံချက်၁၀ချက်ကိုလိုက်နာဖို့လိုအပ်ကြောင်းတွေကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့မေလ၁၆ရက်နေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါရှိတာပါကရင်ပြည်နယ်အတွင်းမှာစီးပွားရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်ကြမဲ့ကုမ္ပဏီတွေအနေနဲ့ကလည်းကရင်ပြည်နယ်တွင်ကအခြေအနေတွေကိုသိရှိပြီးဖြစ်မှာဖြစ်တဲ့အကြောင်းကိုလည်းဖလိုစောလာထွန်းကတော့ပြောသွားပါတယ်
။သူကဒါတော့စီးပွားရေးညီမလေးလည်းသူတို့ပြီးကြမှာပါ။သူတို့ပြီးကြစီးပွားရေးတခုလုပ်တဲ့ဆိုရင်ကနာအခြေခံအားလားကနာဒီနိုင်ငံတူညီမှုနဲ့ပြီးကြမှာသူတို့ပြီးကြတာပဲလေ
။သူပြောသွားတဲ့အထဲမှာတော့ကရင်ပြည်နယ်တွင်မှာငင်းငယ်ရဖို့လှုပ်ဆောင်နေတဲ့ကာလဖြစ်တယ်ဆိုတာကိုသာအဓိကထားပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ပြည်တွင်းငင်းငယ်ရေးအတွက်စီးပွားရေးလုပ်ငန်းများကိုဆောင်ရွက်မဲ့ပြည်သူ့သမ္မတမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCI နဲ့တာဝန်ကြီးတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Business for Peace ကိုကြိုဆိုကြောင်းမေလ16ရက်နေ့ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ရှင်
တို့ရရှိမြောက်မြောက်နိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်အထူးသဖြင့်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါတော့လဲလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြစ်ကိုဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမေးခွန်းတွေနောက်ကိုယ့်ရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လစ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323822555လေးဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါ။ ထိုင်းနိုင်ငံစမုစခုံခရိုင်မဟာချိုင်းဒေသကရေရွက်ပစ္စည်းထုတ်တဲ့ Crystal အလုပ်ယုံဟာလွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကလုပ်ငန်းတွေရပ်နားခဲ့ရပြီးအဲ့ဒီမှာလုပ်နေတဲ့မြန်မာအလုပ်သမား90ကျော်ကိုနစ်နာခြင်းမပေးခဲ့တာကြောင့်အဲ့ဒီတဲကအလုပ်သမား54ဦးကတရားစွဲဆိုထားပါတယ်ဒီအမှုကိုစမုစခုံခရိုင်တရားရုံးကစစ်ဆေးကြားနာခဲ့ရမှာတော့ဘန့်ငွေတန်းတဲ့ချီနစ်နာခြင်းပေးရရမှာဖြစ်ပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
ထိုင်းနိုင်ငံစမော့စခုံးခရိုင်မဟာချိုင်ဒေသကရေရက်ပစ္စည်းတွေထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ကြတဲ့မြန်မာလူသား90ကျော်ဟာစက်ရုံပိတ်သိမ်းပြီးနင့်နာကြီးမပေးတဲ့အလုပ်ရှင်ကိုတရားစွဲဆိုမှုလုပ်ခဲ့တာပါတချို့ကတော့အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုအကူအညီတောင်းပြီးလုပ်ခဲ့ရမှာဒီ54ဦးကတော့ AAC မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့အလုပ်ရှင်ကိုတရားစွဲဆိုမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဒီအတွက်လုံးသက်5နှစ်ကနေ10နှစ်ကျော်ရှိတဲ့အလုပ်သမားတွေကိုလုံးသက်လိုက်နှစ်နာကြီး45ရာခိုင်နှုန်းပေးဖို့အတွက်တရားရုံးကဆုံးဖြတ်ပေးခဲ့ကြောင်းအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ
်ဟုတ်တာခစ်စတယ်လုံးယုံမိုင်းခစ်စတယ်လေသူတို့ကလုံးယုံပိတ်သိမ်းသွားတယ်လုံးယုံရှုံးပေါ်ပြီးတော့ပိတ်သိမ်းတယ်အဲလုံအားကလက်ကျန်နေနေပြီးတော့နှစ်နာကြီးပေါ့လုံးပြုံးနှစ်နာကြီးတွေမပေးဘူးလုံးသက်တွေက5နှစ်ကနေ10နှစ်ကျော်ထိရှိတဲ့အလုပ်သမားတွေဖြစ်တယ်ပေါ့နော်လုံအားကဟိုလုံအားကလက်ကျန်ကတော့သိမ်းမရှိဘူးနှစ်နာကြီးအများကြီးရမယ့်လူတွေပေါ့နော်အဲအဲ့ဒီလုံးသမားတွေကလုံးယုံပိတ်တော့နင်းနာကြီးမရလို့18လကျော်ရင်ဆိုင်ခဲ့ရတာပေါ့ဒီမှုအခုတော့ရပြီတစ်ထည့်က45ရာခိုင်နှုန်းယောက်ျားပေးတယ်ပေါ့နော
်တရားရုံးရဲ့ဆုံးဖြတ်ချက်အရနင်းနာကြီးပေးမှာဖြစ်ပေမဲ့နင်းနာကြီးပေးမဲ့ရက်ကတော့အောက်တိုဘာလကျမှနင်းနာကြီးခံစားခွင့်ရရှိမှာဖြစ်ပါတယ
်အဲ့လိုမျိုးကနေတရားရုံးရောက်တယ်နောက်ပိုင်းအပေါ်နောက်တစ်ဆင့်ထပ်မတက်ဘဲနဲ့ညှိနှိုင်းတာပေါ့နော်ဒီအောက်မှာပဲအလုပ်သမားနဲ့အလုပ်ရှင်နဲ့ထိတိုက်ညှိနှိုင်းတာရှိနေနေတဲ့အတူတရားရုံးကနေပြီးတော့ကမကရာလုပ်ပြီးတော့ဒီထိုင်းနိုင်ငံပေါ့နော်ထိုင်းနိုင်ငံစမူစာကုန်းခိုင်အဲစမူစာကုန်းတရားရုံးတော်ပါပါဒီမှာဆိုင်နေမြေပေါ့နော်အဲ့လိုညှိနှိုင်းတဲ့အခါမှာ10လပိုင်း2ရက်နေပေါ့နော်2019 10လပိုင်း2ရက်နေမှာသူကဒီຢာတွေကိုငွေပြီးချေဖို့ဒေါ်တင်ညီမှုရတယ
်အမှုရင်ဆိုင်နေရင်းနဲ့တချို့လူသမားတွေကတော့တခြားအဖွဲ့အစည်းတွေကိုအကူအညီတောင်းကြတာတွေတချို့ကတော့စိတ်ယုံနေပြောင်းပြီးအမှုရင်မဆိုင်တော့ပဲထွက်သွားကြတာတွေတချို့ကတော့မြမပီကိုပြန်သွားကြပြီမဲ့အမှုရင်ဆိုင်တဲ့ရက်တိုင်းမှာတရားရုံးကိုလာတက်ပြီးတရားရင်ဆိုင်တာတွေလည်းရှိခဲ့တယ်ဆိုပြီးဆက်ပြောပြပါတယ်
။ဟုတ်တယ်ပိတ်သိမ်းကတော့ဘလုံးမအောင်မျှော်လင့်ချက်မရှိတော့တဲ့အနေအထားနဲ့လုံသမားတောင်စိတ်သက်ကြနေပါပြီ။နောက်ပိုင်းကျွန်တော်တို့ဖွဲ့ရတယ်စူးစီးလုံသမားတွေကိုအားပေးပြီးတော့ဒီအချိန်ကြာကြာနဲ့စိတ်ရှိနေစောင့်ခဲ့လို့တရားရုံးကြီးနေအစင်းစင်းတွားနဲ့အဲ့လိုမျိုးလှုပ်ခဲလို့သာတချို့လုံသမားတွေဆိုဗမာပြည်ပြန်ကုန်ကြပြီ။အခုဒီအမှုဒီလိုနေ့ရှိတဲ့ဆိုတာနဲ့ဗမာပြည်ကပြန်တက်လာပြီးတော့လာရင်ဆိုင်တဲ့လူတွေလည်းပါတယ်။ကျိုးလုံးသမားတွေဆိုပတ်စပို့ရဲ့ဗီဇာတွေတိတ်ကုန်လို့ဗမာပြည်ပြန်ရောက်ကုန်ကြတဲ့လူသမားတွေပါပါတယ်အဲ့လူသမားတွေလည်းငွေကုန်ကြေးကြခံပြီးတော့ဒီအမှုကိုပြီးဆုံးအောင်အားလုံးအားပေးပြီးတော့လုပ်ကြတဲ့သူတို့လည်းအဝေးကနေဗမာပြည်ကနေကိုခီးစိတ်တွေကုန်ကြခံပြီးတော့လာပြီးတော့ရင်ဆိုင်တဲ့လူတွေ10ဦးလောက်ပါတယ်ဒီ54ယောက်ထဲမှာပေါ့နော်10ဦးကျော်လောက်ပါတယ
်ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့လူသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ဟာလူသမားတွေနစ်နာကြေးရအောင်ဆောင်ရွက်ပေးတာတွေလူသမားတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနေတာတွေလူသမားတွေခေါင်းပုံပြတ်ခတ်နေရတဲ့ပွဲစားတွေကိုဖော်ထုတ်တာတွေကြောင့်ချိန်ချောက်ခံရမှုတွေလည်းကြုံနေရပါတယ်။ဒါပေမဲ့လည်းအခုဆိုရင်လူသမား54ဦးအပြင်သူတို့ရဲ့အကူအညီကြောင့်ထောင်ထဲချီရှိတဲ့လူသမားတွေဟာနစ်နာကြေးအများအပြားရရှိခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ဇာတာပရင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 633ညလိုင်းနူမီတာ40 kHz 943ညလိုင်းနူမီတာ50 kHz 5999နဲ့လိုင်းလံ190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်မှာတော့
အရင်ဗမာပြည်ကွန်မြူနစ်ပါတီနဲ့တရုတ်ပြည်ကွန်မြူနစ်ပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင့်ယှက်မဲ့ပါဒီနောက်ပိုင်းမှာခြေအစိုးရ
မကြခင်နောက်ပိုင်းမှာဒီအကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ်
ထရမ့်အစိုးရမြန်မာနိုင်ငံပေါ်ချင်ကမှုစိုးရင်ဘွယ်ဆိုတဲ့ကောင်းစဉ်နဲ့ဒေးဗစ်နာကာမူရာရေးသားထားတဲ့ဆောင်မကို Washington Post မှာဖတ်ရပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson အာဆီယံနိုင်ငံသားဝန်ကြီးတွေကိုတွေ့တော့ဒေါအောင်ဆန်းစုကြည်ဟာကိုယ်တိုင်မတက်ရောက်ဖယ်စားတောင်းပါခဲ့ပါတယ်။ဒါဟာထရမ့်အစိုးရနဲ့ဒေါအောင်ဆန်းစုကြည်တိုက်ရိုက်ထိတွေ့ဆက်ဆံမှုအင်မတန်နှဲပါတယ်ဆိုတာပြသလိုက်တာဖြစ်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်တုန်းကဆိုရင်ဒေါအောင်ဆန်းစုကြည်နေအိမ်ကိုနှစ်ကြိမ်တိုင်းကိုယ်တိုင်တော့ရောက်ပြီးမြန်မာအပြောင်းလဲကိုထောက်ခံအားပေးကြောင်းပြသခဲ့ပါတယ်။အခုခါမှာမြန်မာနိုင်ငံအပြောင်းလဲဒီဟာနင်းကြနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်နဲ့တိုင်းရင်းသားတွေရဲ့အရေးမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်ခြင်းမရှိဘူးဆိုပြီးဝေဖန်ခံရပါတယ်။ဒီအချိန်မှာတရုတ်ကတော့စီးပွားရေးနိုင်ငံရေးအရာအလုံးအရင်းနဲ့ထိုးဖောက်ပြီးတော့မြန်မာနိုင်ငံတွေကိုဆက်ဝင်နေပါတယ်။မြန်မာအပါအဝင်အာဆီယံကူးစက်တွေကိုအမျိုးသားအကြံပေးပုဂ္ဂိုလ်မက်မတ်စတာအင်ဘူရောမှာအခန့်စဉ်တုန်းကလည်းသမ္မတဒေါ်နယ်ထရမ့်မတက်ရောက်ခဲ့ပါဘူး။သမ္မတထရမ့်ဟာမြောက်ကိုရီးယားကိုအာရုံစိုက်နေပေမဲ့အစ်တော်အရှာကိုပြစ်မှတ်ဘူးလို့တော့သူ့ရဲ့အရာရှိတွေကဆိုကြပါတယ်။မစ္စတာထရမ့်ဟာမြန်မာပြည်ပြင်ပြောင်းလဲရေးကိုဆက်လက်ကူညီပါမလားဆိုတာလူတိုင်းသိကျင်နေကြတာပါ။မြန်မာနိုင်ငံအခြေအနေကိုနားလည်သဘောပေါက်တဲ့သံတမန်တွေ၊သံတမန်ဟောင်းတွေ၊ကျွမ်းကျင်သူတွေကတော့မြန်မာနိုင်ငံကိုဆက်လက်ကူညီပေးဖို့အလေးအနက်ထားပြောဆိုနေကြပါတယ်။မြန်မာနိုင်ငံမှာဩဇာအာဏာကြီးမားတဲ့စစ်တပ်ဟာမြောက်ကိုရီးယားနဲ့အကြာကြီးအဆက်အသွယ်ရှိနေခဲ့ပြီးလက်နက်တွေလည်းဝယ်ယူနေကြတာပါ။ဒါကြောင့်မြောက်ကိုရီးယားကိုထိန်းချုပ်မယ်ဆိုရင်မြန်မာလိုနိုင်ငံမျိုးနဲ့ဆက်ဆံရေးအကောင်ထူထောင်ဖို့လိုအပ်တယ်လို့ပြောဆိုကြကြောင်းရေးသားထားပါခင်ဗျာ။ရိုဟင်ဂျာပြည်နာကိုအာဆီယံဘာကြောင့်ပြစ်ပတ်ထားလို့မရသလဲဆိုတဲ့ဆောင်းပါးကိုတော့ The Diplomat မှာ General Lai ကိုရေးသားထားပါတယ်။အာဆီယံကျိန်30မြောက် TPCO ပဲ April 26မှာမကျင်းပခင်တရက်အလိုမှာပဲရိုဟင်ဂျာတွေသေးချေထွက်ပြေးကြရတဲ့မြန်မာအစိုးရစစ်ဆင်ရေးအကြောင်း Reuters သတင်းဌာနကမတန်းထုတ်ပြန်ခဲ့ပါတယ်မြန်မာအများစုကခိုးဝင်ဘင်္ဂါလီလို့ခေါ်နေရတဲ့ဒီလူတွေဟာလူခွင့်ရေးဆုံးချုံနေရတဲ့အကြောင်းနိုင်ငံတကာဝေဖန်မှုတွေရှိနေပေမဲ့အာဆီယံထိပ်သီးရောဟာဒါကိုအစီအစဉ်တစ်ခုအဖြစ်ထက်သွင်းဆွေးနွေးခဲ့ခြင်းမရှိပါဘူးဒေသရင်းပြဿနာနယ်စီးပွားရေးလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုပြီးတော့ဆွေးနွေးကြပါတယ်မြောက်ကိုရီးယားပြဿနာအကြမ်းဖက်မှုအစွန်ရောက်တွေနှိမ်နင်းရေးစတဲ့ကိစ္စတွေဆွေးနွေးကြပါတယ်နောက်တစ်ခါလူထုအခြေပြုအာဆီယံအသိုက်အဝန်းထူထောင်ရေးကိုလည်းသူတို့ဆွေးနွေးကြပါတယ်ဒါမဲ့ဒီအထက်မှာရိုဟင်ဂျာတွေနှိမ်ပန်းခံရတဲ့အကြောင်းတလုံးတပါးမှဖော်ပြထားခြင်းမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲရဘူးဆိုတဲ့မူစိနယ်အတွက်ဒါဟာအံ့ဩစရာတော့မဟုတ်ပါဘူး။သို့တော်လည်းဒီလက်ညှိုးမှုဟာအခုခါနည်းနည်းပြောင်းလဲလာခဲ့ပါပြီ။ရိုဟင်ဂျာအရေးဟာဒေသတစ်ခုလုံးနဲ့ဆိုင်တယ်ဆိုပြီးတော့မလေးရှား၊အင်ဒိုနီးရှားနိုင်ငံတို့ကပြောလာကြပါတယ်။အင်ဒိုနီးရှားသမ္မတဆိုရင်ဒီကိစ္စကိုမြန်မာကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။သို့တော်လည်းဒီနိုင်ငံတွေဟာကိုယ့်ပြည်တွင်းရေးနဲ့ကိုယ့်နိုင်ငံအရေးကိုသာအဓိကထားတဲ့အတွက်သူတို့အတွက်လောလောဆယ်အကျိုးမရှိတဲ့ရိုဟင်ဂျာအရေးကိုဖိဖိစီစီလုတ်ကင်နိုင်ကြမှာမဟုတ်ပါဘူး။တကယ်တော့ဒီအရေးဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေပါတယ်။ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ရေသစ်မြေသစ်ရှာဖွေခြင်းနဲ့ရိုဟင်ဂျာတွေဟာလူမှုငွေတွေလက်ထက်ရောက်သွားနိုင်သလိုအကြမ်းဖက်သမားတွေရဲ့စိန်သွင်းအဆုံးချမှုကိုလည်းခံရနိုင်ပါတယ်။ဒီလူတွေဟာအစွန်ရောက်ဂျီဟတ်လှုပ်ရှားသူတွေဖြစ်မလားတောင်မှသူတို့နဲ့ဖြစ်နေရတဲ့ပဋိပက္ခကြောင့်မြန်မာဒီမိုကရေစီအပြောင်းအလဲအကြီးအကျယ်အဟန့်အတားဖြစ်စေနိုင်ပါတယ်။မလေးရှား၊အင်ဒိုနီးရှားလိုပြည်ကျန်နိုင်ငံတွေကဒီပြဿနာကိုဖြစ်ရအလိုက်တုံ့ပြန်ဆောင်ရွက်လိုကြဟန်ရှိပါတယ်။ဒါပေမဲ့လူတွေဟာအကြောင်းမျိုးမျိုးကြောင့်နေရစွန့်ခွာပြောင်းရွှေ့ရတာကသမိုင်းမှာအစဉ်လာရှိနေခဲ့ပါတယ်။ဒါကြောင့်ဒီပြဿနာကိုအချိန်ပြည့်စောင့်ကြည့်ဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်။လုံခြုံရေးချင်းချောက်မှုခံရရင်ငြိမ်းချမ်းရေးတည်ငြိမ်ရေးကိုပြက်ပြားစေရုံသာမကကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိုပါအဟန့်အတားဖြစ်စေပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ချေမှုတိုက်ခိုက်မှုကြောင့်ရင်းနှီးမြှုပ်နှံသူတချို့အတွက်စိုးရင်စရာဖြစ်စေပါတယ်။ကိုကျင်းသိခါအရအာဆီယံဖွဲ့စည်းလာမဲ့လူမှုအသိုက်အဝန်းဆိုတာသီးခံခွင့်လွှတ်ပြီးအလုံးပါဝင်ခွင့်ရှိတဲ့အဖွဲ့အစည်းဟုတ်မဟုတ်စမ်းစစ်ရတော့မှာပါ။အင်ဒိုနီးရှားသမ္မတပြောသလိုရိုဟင်ဂျာအရေးဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးသာမကဒေသတစ်ခုလုံးရဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးတို့နဲ့ပတ်သက်နေတယ်လို့ရေးသားထားပါခင်ဗျာ။
ဦးကျော်စန်းသာဖြစ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါ Once in a Blue Moon ဆိုတဲ့ American Indian သင်ခန်းစာကိုတော့ဒေါ်လာတန်ပို့ချမှာဖြစ်ပါတယ်
မင်းတင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာ a တကူ B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့အပြာရောင်လားတကြိမ်ပေါ့ဒီတော့ဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခံမှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါရယ်အဲ့ဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွယ်နဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ပြတ်တထားတယ်လို့ဆိုပါရယ်လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါရယ်ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခရင်လှသလို once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တိတ်ကိုပြုလို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်ဂျော့ချ်ရူပီရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုတ်တဲ့တော်ယုံတန်ယုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian တို့အင်္ဂလိပ်သင်ခန်းစာကိုတင်ဆက်ပြီးမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံကဦးစီးဦးဆောင်လုပ်နေတဲ့ One Belt One Road ပိုးလမ်းမကြီးစီမံကိန်းကိုထောက်ခံကြိုဆိုတဲ့နိုင်ငံတွေရှိသလိုလက်မခံလိုတဲ့နိုင်ငံတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးထဲသွင်းစဉ်းစားသင့်တဲ့အချက်လက်တချို့ကိုတီဘောမဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဟောင်းအခုတခါတော့တရုတ်ပြည်ယူနန်တက္ကသိုလ်မှာဧည့်ပညာရှင်ဖြစ်ရောက်ရှိနေတဲ့ဦးရဲထွန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။အိန္ဒိယနဲ့ထိုင်းတို့လိုနိုင်ငံတွေကတွန်းဆုတ်နေပေမဲ့မြန်မာနိုင်ငံဘာကြောင့်တွန်းဆုတ်စရာမလိုဘူးလဲဆိုတာဦးရဲထွန်းကအခုလိုစာပြောပါတယ်
။အဲ့ဒီသဘောထားကဒီ One Belt One Road စီစဉ်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လိုက်မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုမာကလူတုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်။ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမှုလွယ်ကူထောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဒေသတတတာနဲ့သူတို့ဈေးကွက်တွေကိုထိုးပေါက်ပြီးသူတို့စက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျရှိတာ။ကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့ဆာလို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့စက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ကော်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါန်ဆန်းစုကြည်တို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးကောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကတင်တော့မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်ဘာမလို့ကျွန်တော်တို့နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ
်ကျွန်တော်မိကျင်တဲ့အချက်နှစ်ချက်သုံးချက်လောက်ရှိပါတယ်တခုမြန်မာနိုင်ငံဘက်ကတရုတ်ပစ္စည်းတွေဝင်လာမယ်ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတာတော့ဟုတ်ပြီဒါပေမဲ့နံပါတ်1ကသယံဇာတာတွေထုတ်ယူဖို့အတွက်ပိုမိုလွယ်ကူမသွားနိုင်ဘူးလားအဲ့ဒီကိစ္စကိုဆွေးနွေးကြမဟုတ်ဘူးလားခင်ဗျာအဲ့ဒါ
အဲ့ဒီလိုဆွေးနွေးမှုကတော့ရှိတာပေါ့လေဒါပေမဲ့ ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနဲ့တော့အလွယ်တကူဖြစ်သွားတာကမဟုတ်ဘူးပေါ့နော်ကိုယ်နိုင်ငံကဥပဒေနဲ့ကာဝယ်ထိန်းသိမ်းနိုင်ရင်ထိန်းသိမ်းနိုင်တယ်လို့ဆိုရင်ကြာမရှိဘူးလို့ထင်ပါတယ်ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်ဒီကြောက်ညက်တွေကိုအလုံးရင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်တစ်ထုတ်လို့ရေးကိုရပ်လိုက်တယ်အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နေဆက်တေတာတွေမှာကျွန်တော်တို့အစိုးရကဒီပိုင်ပိုင်နိုင်နိုင်ထိုင်နိုင်ဖို့လိုတာပေါ့နော်ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တော့ပြုတ်ပြာတရားမဝင်ဝင်လာတဲ့ဒီလိုတင်ရဇာတ်ခိုးထွက်မှုတွေကိုဒါစီပေးပါဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့ဆိုရခြင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုံနေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆင့်ကျင်ရေးစိတ်ဓာတ်တင်မကဘူးလက်တွေ့အချင်းလည်းပဲဒေသခံတွေကသူတို့ဘလို့နစ်နာတယ်သူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးမြေယာအသိခံရတာတို့အိုးအိမ်ချေပြောင်းပေးရတာဆက်ပြင်းပြဿနာပေါင်းများများစွာကြားရပါတယ်အခုကြောက်ကျူဘက်မှာလုံနေတယ်ဆိုရင်လည်းပဲနောက်ခါမှာဒီဒေသဟာမြန်မာပြည်စီးပွားရေးအချက်အချာဖြစ်လာနိုင်တယ်ဆိုရင်လောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်ဒုက္ခရောက်ရပါတယ်ဒီကိစ္စက one belt one rule ဖြစ်လာရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရဲဆိုရင်စိတ်ကိုပါပြောလို့ပါလဲ
အဲဒီဆိုရင်စက်တွေတော့ရှိပါတယ်အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းကြက်ထိုင်းရမယ်ဥပမာအလုပ်ကိုင်းဆိုလို့ရှိရင်ကျွန်တော်တို့ပထမအကြိမ်လွှတ်တော်မှာခဲကူကပထမဘယ်နှစ်နှစ်မှာနိုင်ငံသားဘလောက်ဘယ်နေရာခိုင်နှုန်းသုံးရမလဲပြီးရင်အလုပ်သမားဘလောက်သုံးရမလဲဒုတိယနှစ်မှာဘလောက်သုံးရမလဲစသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုပ်ကံရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေချမှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့ကြံ့မတ်ဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ဖက်ကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီပတ်ဝန်းကျင်တဘာဘာပတ်ဝန်းကျင်ဟိုမပြည့်စည်အောင်ထိန်းသိမ်းတာတို့အဲဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရဟို၌ကလည်းသူတို့ကုမ္ပဏီတွေကိုအကြမ်းတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဆိုတော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထိန်းမယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယုံကြီးကဘာဘယ်နိုင်ငံကိုသွားသွားတရုတ်လောက်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းတွေကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားရင်းသိပ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ကိစ္စနဲ့ပတ်သက်လို့ကတော့တရုတ်ဟာမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပစ္စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကိုမှစဉ်းစားပါရဲ့လားသူတို့ပြီးစွဲလုပ်ပြီးတော့များရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေဆူပြီးတော့များတင်ပို့လေသလားဆိုတာလည်းစဉ်းစားရဖြစ်ပါတယ်ဦးရထွန်းဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနော်ခါစောစောပိုင်းကဥပမာထိုင်းနိုင်ငံကအဝိအထည်ဖြစ်စေလူသုံးကုန်ပစ္စည်းတစ်ခုဖြစ်စေကျွန်တော်တို့ဗမာပြည်ဈေးကွက်ထက်ကိုအစ်စ်ရောက်လာပြီဆိုရင်ဗမာပြည်မှာရှိတဲ့ဒီကြုတ်ပြည်နဲ့အဆက်အသွယ်ရှိတဲ့ကုန်တယ်တွေကိုနိုင်ကအဲ့ဒီနမူနာပစ္စည်းကိုယူသွားပြီးတဲ့အခါကျတော့အဲဒီပစ္စည်းကဗမာပြည်တိုင်းမှာဘယ်ဈေးပေါက်တယ်ဘယ်ဈေးနဲ့ထိုင်းရနေသွင်းလို့ရတယ်ဆိုပြီးတော့ဒီကြုတ်ဘက်ကစက်ရုံလုပ်ငန်းရှင်တွေကိုလာပြီးတော့ပြတယ်ပြပြီးတဲ့နောက်ဒီဈေးကွက်မှာပြိုင်နိုင်အောင်အတွက်သူက quality ကိုရှော့လိုက်တယ်ရှော့လိုက်ပြီးတဲ့အခါကျဗမာပြည်ဈေးကွက်အတွက်ဈေးရှော့ပြီးတော့ရောင်းတာပေါ့လေအဲ့ဒီမျိုးတွေနဲ့ထိုးပေါက်တဲ့ဥစ္စာလည်းအဲတွေ့ရပါတယ်ဒါမှန်ပါပဲသို့တော့နောက်ပိုင်းမှာတော့ကျုပ်ပစ္စည်းတွေကမညံ့တော့ဘူးမညံ့တော့ဘဲနဲ့သုံးပျော်တယ်ပေါ့ပေးရတဲ့အတန်ဘိုးနဲ့သုံးပျော်တယ်ဆိုတော့အမြင်ရှိလာကြတဲ့အခါမှာဗမာပြည်ဈေးကွက်ထက်မှာအခုကျုပ်ပစ္စည်းတွေကရခိုင်တို့အများစုဖြစ်နေပြီးတော့ထိုင်းပစ္စည်းတွေကအပြေးပြေးနဲ့ဈေးကွက်ကျင်းသွားတာကိုတွေ့ရပါတယ်အဲ့တော့ဆိုလိုချင်တာကဒီဈေးကွက်ဥပ္ပိုလ်အတွက်ဈေးကွက်ကိုနေရာရဖို့အတွက်ပထမအဦးဆုံးမှာ quality ညံ့တဲ့ဟာတွေနဲ့ထိုးဖောက်ဝင်ရောက်ရပြီမဲ့နောက်ပိုင်းမှာတဖြည်းဖြည်းကောင်းလာတယ်ဆိုတာကိုတွေ့ရတယ်အဲ့ဒါကြောင့်သူတို့ရဲ့ထိုးဖောက်မှုကိုတခြားအိန္ဒိယတို့ထိုင်းနိုင်ငံတို့ကကြောက်တာလေဒီအတွက်လို့ကျွန်တော်ထင်ပါတယ
်ကျွန်တော်နောက်တစ်ခုမေ့ချင်တာကတရုတ်တို့ရဲ့မြန်မာတွေအပေါ်မှာသဘောထားဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာတွေကလည်းပဲတရုတ်ကိစ္စဆိုရင်သူကန့်ကွက်ချင်ကြတယ်အလားတူဆိုပါပဲတရုတ်ဘက်ကရောမြန်မာတွေအပေါ်မှာဘယ်လောက်ထိအမြင်ကြည်လင်ပါသလဲတလောတုန်းကကိုကန်ကိစ္စဖြစ်တယ်တရုတ်ဘက်ကနေဆက်မှာအရသာတချို့ကိုထိခိုက်တဲ့ဘာညာဆိုတရုတ်လူတွေသိခံပညာလို့ဆိုရှယ်မီဒီယာထဲမှာအစိုးရကိုဝင်တိုက်ပါဘာညာတိုက်တွန်းတာတွေတော့အများကြီးရှိရဲဆိုပြီးတော့တရုတ်ဘက်ကသတင်းတွေမှာတွေ့ရပါတယ် အလားတူစွာပဲကိုကန်းဒီဘင်းလင်းကိုကန်းကိုမြန်မာပြည်ထဲကိုပေးခဲ့ရတာကို၌ကသိပ်ပြီးတော့ဘဝင်မကြလှဘူးဆိုတဲ့သဘောထားမျိုးသူတို့ရဲ့အစိုးရအပေါ် Global Times သတင်းစာတွေကဆောင်းပါးတွေမှာမကြခဏသူတို့ background ဖြစ်ထည့်ရပါတယ်ဆိုတော့သူတို့မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့နေရာမှာမြန်မာလူမျိုးတွေအပေါ်မှာရောမိတ်ဆွေလိုသဘောထားမျိုးရှိကြပါရဲ့လားဦးရထွန်းဘယ်လိုတွေးရပါလဲ
သူတို့ရဲ့ခေါင်းဆောင်ပိုင်းကတော့ဟိုကျွန်တော်တို့အရင်မြန်မာလူကွန်မြူနတီပါတီထဲမှာရှိစဉ်တုန်းကကောပေါ့နော်အခုဒီမီဒီယာတွေမှာပြောဆိုချွေးချွေးပြောဆိုတာတွေကိုကြားရတဲ့အရာရောကတော့ကျွန်တော်တို့တိုင်းပြည်ပေါ်မှာသူတို့ကတော့အရင်ဒီဆုံးဒီယုံကြည်စိတ်ချတဲ့အဲအင်းကြီးချင်းနိုင်ငံတစ်ခုပေါ်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်အဲဒီအရင်ဗမာပြည်ကွန်မြူနတီပါတီနဲ့တရုတ်ပြည်ကွန်မြူနတီပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင်ကျိုးမဲ့ပါနှောင်ကျိုးမဲ့ဆိုတာဘာမှအကျိုးမရအဲမရနိုင်တဲ့ဟာကိုသူတို့ဒီအင်တိုင်းအားလိုက်ကူညီခဲ့တာပေါ့လေဒေါ်လာရေးအောင်မြင်ဖို့ဆိုတော့အဲအခုဒီနောက်ပိုင်းမှာအာမာဂျီကွန်မြူနတီပါတီကြိုးပွဲသွားပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းဒီစေအစိုးရအခုလည်းသူတို့ဆက်ပြီးတော့ကူညီခဲ့တယ်ကုလသမဂ္ဂမှာလည်းသူရည်တည်ပေးခဲ့တယ်ပေါ့နော်အဲတစ်ဖက်ကသူတို့ပါပြန်မျှော်လင့်တယ်လေဆိုတော့သူတို့အဲ့လိုကူညီပေးခဲ့တာတွေအပေါ်မှာဗမာပြည်နေနဲ့ရလဲသူတို့အကျိုးစီးပွားကိုမထိခိုက်တဲ့အောက်မှာပူးပေါင်းဆောင်ရွက်လိုက်မယ်လို့သူတို့မျှော်လင့်တာပေါ့အဲ့တော့ဦးသိန်းစိန်အစိုးရလက်ထက်မှာမြစ်ဆုံချဲကိုတစ်ဖက်သက်အလိုရက်ဆိုင်လိုက်တဲ့အခါမှာတော့သူတို့တော်တော်လေးဒေါပွားကြတယ်ပေါ့လေပြောချင်တဲ့သဘောကတော့သူကစာချုပ်စာတမ်းတွေအရင်အစိုးရလက်ထက်ကလုပ်ကင်ခဲ့တဲ့ဟာတွေကိုလေးစားဖို့သူတို့ဆန္ဒရှိတာပေါ့အဲ့ကိုကံကိစ္စဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်အနေနဲ့ကတော့အဲ့ဒီတစုံတရာဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယူဆပါတယ်တိုးတော်လဲဒီဒေသတွေကเนาะဒီတိုင်းရင်းသားတွေခွဲထွက်မှာတို့ဟိုဘာလို့တော့တို့လိုလားဖို့မရပါဘူးသူလဲငញ្ញံရေးရဖို့အတွက်တို့တကယ်ကိုပူပေါင်းဆောင်ရွက်နေတယ်တိုက်တွန်းနေတယ်လို့ကျွန်တော်သိရပါတယ
်အဲ့မြန်မာပြည်ငញ្ញံရေးကိုတော့သူတို့အခုခါမှလူချင်းနေတယ်အဲ့ဒါလည်းပဲဗမာကိုစေတနာရှိရဲ့ဆိုတာတဲ့သူတို့ရဲ့စီးပွားရေးအတွက်အဆင်ပြေအောင်လို့မြန်မာတွေကအမြင်ကြပါတယ်ဒါကျွန်တော်အမြင်ဆိုတာတဲ့နောက်မြန်မာပြည်သူတွေကဦးရထွန်းပြောတဲ့တချိန်တုန်းကဗမာပြည်ကွန်မြူနတီပါတီကိုတရုတ်ကကူညီခဲ့တာစေတနာအပြည့်အဝနဲ့ဆိုတာလည်းပဲမြန်မာပြည်သူအများစုကတော့ဒါပြည်တွင်းရေးကိုဝင်စပတ်တာအစိုးရနဲ့အစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးဆိုအဆင့်တွေခွဲပြီးတော့လူရင်းဂိုင်းလို့ရအောင်ဆိုပြီးတော့တမင်လှုပ်ထားတယ်လည်းမြင်ကြမှာပါဗမာဘက်ကတော့ကျွန်တော်အဓိကသိချင်တာကတော့အဲ့လိုဆက်ဆံရေးစီရတော့ဒီတရုတ်ပြည်သူတွေရဲ့လူထုရဲ့သဘောထားလူထုချင်းရင်းနှီးမှုချစ်ခင်မှုစီးပွားရေးအတူလုပ်မယ်ဆိုတော့ဒီခင်မှာပူပြီးအရေးကြီးလာတော့သန္တမန်ဆက်ဆံရေးဆိုတာမှာအစိုးရချင်းတဲ့ public to public relations ကအရေးကြီးလာတဲ့ခင်မှာမြန်မာနိုင်ငံတရုတ်ကြားမှာအဲ့လိုလူထုချင်းရင်းနှီးတဲ့ဆက်ဆံရေးစီးဖို့ကလွယ်ပါရဲ့လား
အဲ့ဒီကိစ္စကတော့ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူထုချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူထုချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘယ်လိုကိုယ်လွယ်နိုင်တယ်လဲဆိုတော့ညသောအဖြစ်တိပီနဲ့အခုစီးပွားရေးတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့တိပီကတရုတ်ကြီးလောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာကိုအခုဆိုလို့ရှိရင်တော့သတင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့ဒါလိုချင်းဆက်ပြတာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းချင်းဆက်ပြတာတွေအဲ့ဒါမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိနေကျွန်တော်တို့ဒီလူရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ညွှန်လင်းရပါတယ်
မြန်မာရေးတုံ့သက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူကြုံကြီးရာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ Technoland Computer ရောင်းဝယ်ရေးကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုသိန်းစောဦးရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ
်ဟိုကျွန်တော်ကတော့ဒီကတော့ဟိုနိုင်ငံသားမှာလှုပ်ရှားတာပေါ့နော်နိုင်ငံသားမှာကျတော့ကွန်ပျူတာနဲ့ပတ်သက်ပြီး IDPC လေးကိုကျွန်တော်စသပြီးရတဲ့အချိန်မှာကျွန်တော်ကျူတော်ပါတာအဲ IDPC ကြီးတွေပေါ့အစားတော့ကျွန်တော်ဝင်ခဲ့တာကတော့ကျွန်တော်ဟိုကွန်ပျူတာစာစစ်တင်ပြီးတရားဖြစ်ရှင်တယ်ပေါ့နော်အဲလိုမျိုးရှင်ကြီးရဲ့ကျွန်တော်ဝင်လုပ်ခဲ့တယ်ဒါပေမဲ့ကျွန်တော်မှာဘာပညာမှမရှိသေးတဲ့အတွက်ကြောင့်မလို့က
ျွန်တော်ဘဝကိုဗာနဲ့စခဲ့ရတယ်လို့ကျွန်တော် safe person တယောက်နေတယ်ပဲစခဲ့ရတယ်ပေါ့နော်အ safe person တယောက်နေတယ်စခဲ့ရဆိုတော့အများကြီးပေါ့နော်ကျွန်တော်မသိတဲ့ပစ္စည်းဟို personal use ပစ္စည်းလောက်ကတော့ဟိုလူတိုင်းပြရပေါ့နော်ဒါပေမဲ့တကယ်တကယ်ကားဆိုင်မှာစားပစ်ပေးတဲ့အခါမျိုးမှာတော့ကျွန်တော်မှာခက်ခဲအများကြီးတွေ့ရတယ်အဲအဲ့ဒီကနေစပြီးတော့မှကျွန်တော်လုံရင်းလုံရင်းလည်းပေါ့နော်ကျွန်တော်အခုဒီအန်ဒီတိကကျင်ခဲ့ရဆိုရင်တော့၄-၅နှစ်ဝင်ကျင်တော့ရှိပြီပေါ့အဲကျော်ဒီကမှာပဲနင်းမြုပ်ခဲ့တယ်ကျွန်တော်ဒီကြားမှာတန်းတန်းလေးပါတက်ပြီးတော့ကျွန်တော် technician တယောက်ရှိအောင်ပါเนาะလုပ်ခဲ့တယ်။ဒါပေမဲ့ကုမ္ပဏီကတော့ကျွန်တော်အခွင့်မသာခဲ့ဘူး။ဒါဆိုကျွန်တော်ဝင်တဲ့အချိန်တော့ကျတော့ကျွန်တော် sales person နဲ့ဝင်တဲ့အချိန်ကတော့ sales နဲ့ပဲလုပ်နေရတယ်။ဘုန်းတော်ကျွန်တော်ကဒီ technician တယောက်ဖြစ်ဖို့ဆိုတာတက်ပေါ့နော်။ဒီချက်မလုပ်ရလဲကျွန်တော်ကြားထဲမှာတခြားအဖြစ်စီကျွန်တော်လေ့လာတယ်။ဒီထဲမှာပဲကျွန်တော်ဒီငါလုပ်နေတယ်။ကျွန်တော်ဒီထဲမှာ incoming ကဟိုဝင်တဲ့တယောက်မျိုးဆိုရင်တော့မလုံတော့ဘူးပေါ့နော်။အဲ့မဲ့ကျွန်တော်ဒီကဘာအကျိုးမြတ်ယူလဲဆိုတော့ကျွန်တော်ကကာဆန်မှာစားပစ်ပေးရလीကာဆန်မှာစားပစ်ပေးရဆိုတော့ဒီကဲမှာလူပေါင်းစုံနဲ့ဆက်ဆံရတယ်ကျွန်တော်အဲ့ဒီ public relationship ဆိုတဲ့ကျွန်တော်ဒီများဒီနဲ့ဆက်ဆံနေပူဆောင်မှုတွေကျွန်တော်သိချင်ရပါတော့လူကမှာဖြစ်ပြီးသားကာဆန်မှာရှိတယ်ဒီကားထဲမှာမှဟိုပြင်းပြစုစုနဲ့ကာဆန်မှာရှိတယ်နော်ဘာမှမသိနားမလဲဘူးတချို့ကတော့လည်းနားလည်ပြီးအတက်လွန်နေတဲ့လူတွေပေါ့နော်ဟိုပါကြီးတတ်သွားပြီးဒီစီးမျိုးစုံတုံးနေတဲ့လူတွေအဲ့လိုလူမျိုးတွေကြားမှာစကားတွေအမျိုးမျိုးတချို့ကတော့လည်းဘောဓာရီသားကြီးရန်ထွက်ပြီးတော့လာတဲ့ကစမာလေးအတူတူဒီလိုတက်ပုံရမျိုးပေါ့နော်လူလူမျိုးလည်းပါတယ်အဲအဲ့ဒါလို့ကျွန်တော်ကြည့်ရတဲ့ကြောင့်အချိန်မှာကျွန်တော်ဘာဖြစ်သွားလဲဆိုတော့ဒီပညာကောကျွန်တော် management အပိုင်းမှာပုံပြီးစိတ်ဝင်စားလာတယ်ပေါ့နော်အလူတွေနဲ့တလူတွေဘယ်လိုဆက်ဆံရမလဲသူတွေနည်းနည်းလေးနဲ့ပြောပြောဒါလေးနားလေလာအခုချိန်မှာကျွန်တော်ကလည်းလူတွေကကြုံရက်ပြီးကြအဲလိုဆိုတော့ဟိုအောက်ချီဘွားဆာပြီးတော့လည်းလောက်လာခဲ့တာလေဒီနေ့ဒီချိန်မှာကျွန်တော်တို့ကဟိုအောင်မြင်တဲ့ဘဝဆိုတော့မရသေးပြီလေကျွန်တော်မှတော့အဖြစ်ရှင်ကောင်းပြီးအများကြီးရခဲ့တယ်။ဘာလို့ဆိုနိုင်ငံများမှာလည်းကျွန်တော်လူလူမောက်ဆုံးနဲ့ဆက်ဆံခဲ့ရတဲ့အတွက်ကြောင့်လို့အဲ့လိုမျိုးပေါ့နော်ကျွန်တော်လည်းဗမာလုံးလုံးအလုပ်ကိုကျွန်တော်စီစဉ်ထားပြီးတော့လုပ်တယ်။အဲအခုဒီမှာဆိုရင်လည်းကျွန်တော်အလုပ်ကိုဘာအဖြစ်ဖြစ်အလုပ်လာတာပြရမယ်တောင်းကျွန်တော်ဘက်ကလည်းစီစဉ်ထားပြီးတော့ပုံပြီးတော့လုပ်ပြီးတယ်ပေါ့။အဓိကကတော့ကျွန်တော်ယုံကြည်ချက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာအမှုကိုမဆိုဘူးမေတ္တာထားရမှာပေါ့နော်။အဲမေတ္တာပေါ်မှာကျွန်တော်တို့ရောင်းပြန်ဟန်မှာပါပဲ။ကျွန်တော်အားလေးရောယုံကြည်တာပေါ့ဟိုဒီလိုဆိုအနေနဲ့ပြောရရင်တော့ဟိုဘယ်သူကမှမကောင်းအောင်ကိုကတော့ဒီကောင်ကလေးထားပေါ့နော်အဲ့ဒီပုံမှာပြန်ပြီးတော့တုတ်ပြန်လာတတ်မှာပဲကျွန်တော်ကတော့အားလေးပဲယုံကြည်ရတယ်ဒီ IDP ကမှကျွန်တော်ကျင်လည်နေရဲ့ကိစ္စတော့လည်းကျွန်တော်ထပ်ပြီးတော့ဒီတက်ပို့ပြီးကျွန်တော်ကောင်းတဲ့ကောင်းအောင်ပေါ့နော်ကျွန်တော် online နေပြီးတော့ subscribe တွေလည်းလုပ်တယ်အများကြီးတော့ပို့ကောင်းကျွန်တော်လုပ်ဖို့ရှိတယ်ဒါပေမဲ့ဟိုအခွင့်အရေးမပေးသေးတဲ့အခါမျိုးကြတော့ကျွန်တော်လည်းဒီ Jan လေးပဲလေပတ်နေတာပေါ့နော်နောက်ရကျွန်တော်ရဲ့ကျွန်တော်ရဲ့ future ကတော့เนาะအဲကယ်ရီယာကတော့ဘာကြီးဖြစ်လာမယ်တော့ကျွန်တော်ကိုယ်ကလည်းမသိသေးဘူးဆိုတော့ကျွန်တော်မှယူမနေရှိပြင်မယ်လဲဟိုအချိန်ပေါ့เนาะအချိန်ဝရိယကံရဝရိယလုံးလာပေါ့เนาะဒီ၃ခုပေါင်းမှဖြစ်လာဖြစ်တဲ့ကြောင့်မလို့ကျွန်တော်လည်းအတက်ရအတိကျတော့အမှမခံနိုင်ဘူးအဲ့လိုမျိုးပေါ့အဲကျွန်တော်ပြောချင်တာကအဲ့လားပါမရှိနဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကကြာသာပတိနေ့မနက်ခင်းအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဟေဘရုပြက္ခဒိန်အရ1948လီယာလပစ္စမနှစ်မှာအစ္စရေးနိုင်ငံပြန်လည်မွေးဖွားခဲ့တယ်လို့အစ္စရေးလူလက်ရေး69နှစ်မြောက်နှစ်ပတ်လည်နေ့မှာဒုတိယသမ္မတမိုက်ဖင်စ်ကပြောကြားလိုက်ပါတယ်။လူလက်ရေးရချင်းကစပြီးအစ္စရေးပြည်သူတွေဟာသူတို့ရဲ့ကြံ့ခိုင်မှုဆန္ဒပြင်းပြမှုတို့နဲ့ကဘာကြီးအံ့အားသင့်အောင်လှုပ်ဆောင်ပြခဲ့ကြပါတယ်။သူတို့ဟာတဲကန်တရားကိုဥယျင်ဖြစ်သို့ပြောင်းလဲခဲ့ကြပါတယ်။ရှားပါမှုကိုရှံပယ်ကြွယ်ဝခြင်းဖြစ်သူပြောင်းလဲခဲ့ကြပါတယ်။မျောလင်းချက်ကိုအနာကလုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုအဖြစ်ပြောင်းလဲခဲ့ကြတယ်လို့ Mike Pence ကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်ဟာအစ္စရေးနဲ့အတူယက်တီနေတယ်။အစ္စရေးနိုင်ငံရဲ့အရေးဟာကျွန်ုပ်တို့အရေးဖြစ်တယ်။အစ္စရေးရဲ့တန်ဖိုးထားမှုတွေဟာကျွန်တော်တို့ရဲ့တန်ဖိုးထားမှုတွေပဲဖြစ်တယ်။သူတို့တိုက်ပွဲဟာကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတာကဘာကသိလာလိမ့်မယ်လို့လည်း Mike Pence ကပြောပါတယ်။သမ္မတထရမ့်ဟာအစ္စရေးနဲ့ပါလက်စတိုင်းပြည်ပခါကိုဖြည့်ရှင်းဖို့တာဝန်ယူထားပါတယ်။ ငញ្ញရဲ့စီဦးတည်တဲ့တိုးတက်မှုတွေကိုအခုချိန်မှာပဲစတင်လုပ်နေပြီဖြစ်ပါတယ်။ဒီအရေးမှာစစ်ဆက်ညှိနှိုင်းရမယ်ဆိုတာတန်တရားရှိစရာမလိုပါဘူး။ဒါပေမဲ့အစ္စရေးဂျူးနိုင်ငံတို့ရဲ့လုံခြုံရေးနဲ့အန်ဒီရဲ့ကင်းမဲ့ရေးကိုတော့သမ္မတထရမ့်ဟာအခုလည်းအရှော့ပေးမှာမဟုတ်ဘူး။နောင်ကိုလည်းအရှော့ပေးမှာမဟုတ်ဘူးဆိုတာခင်ဗျားတို့လုံးဝယုံကြည်စိတ်ချနိုင်ပါတယ်လို့လည်းဖန်စကဆိုပါတယ်။သမ္မတထရမ့်ဟာစစ်သွေးကြွားတို့ရဲ့ချင်းချောက်မှုကိုခြေမုံဖို့ဆိုတဲ့သူ့ရဲ့ဂရုကိုလည်းဖော်ဆောင်ဖို့ပိုင်းဖြတ်ထားပါတယ်။ IS တို့ဟာပြေးနေရပါပြီ။ကျွန်တော်တို့လိုက်လံရှာဖွေပြီး IS တွေနဲ့အကြမ်းဖက်ဖွဲ့စည်းအားလုံးကိုသူတို့ရဲ့အရင်မြစ်ကစပြီးခြေမုံပစ်မှာဖြစ်ပါတယ်။သူတို့ဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုဘယ်တော့မှချင်းချောက်နိုင်တော့မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာအီရန်ကိုလည်းအသိပေးထားပါတယ်။အမေရိကန်ဟာဒေသမတည်မငြိမ်ဖြစ်ဖို့နဲ့အစ္စရေးလုံခြုံရေးကိုအန္တရာယ်ပြုဖို့အီရန်ရဲ့အားထုတ်မှုကိုလည်းဆက်လက်တီးခံမှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်မယ့်အရေးကိုလည်းအမေရိကန်ကခွင့်ပြုလိုက်မယ်မဟုတ်ပါဘူးလို့ဒုသမ္မတကဆိုပါတယ်။သူတို့ရဲ့ရှေးဟောင်းအမိမြေစီပြန်လာဖို့အရေးဟာဂျူးလူမျိုးတို့ရဲ့ဘာသာရေးအရာယုံကြည်မှုဖြစ်ပါတယ်။တောက်ပသောအနာဂတ်အတွက်အစွမ်းကုန်အားထုတ်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာသူတို့ကိုတွန်းအားပေးနေပါတယ်။အစ္စရေးနိုင်ငံဟာဂျူးလူမျိုးတို့ရဲ့ကြံ့ခိုင်မှုကိုဖော်ပြနေတဲ့မပြီးဆုံးနိုင်တဲ့ဆန္ဒမှုဖြစ်ပါတယ်။လူသားတို့ရဲ့လွတ်လပ်ခွင့်စွမ်းအင်နဲ့ဖျားသခင်ပေါ်မယိမ့်မယိုင်သောယုံကြည်မှုတို့ကိုဆန့်တက်နေတာလည်းဖြစ်ပါတယ်လို့ဒုသမ္မတဖင်စ်ကပြောပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘမုတ်ကြောင့်သိစေအပ်ပါတယ်ခင်ဗျာ။ကြာသပတေးနေ့ညနေပဲထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရူကနေဖမ်းယူနားဆင်ပါ။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ
်2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆော့ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုထောက်စုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲဟောင်းရောဘတ်မြူလာကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်တာဝန်ပေးလိုက်တဲ့အကြောင်းတရားရေးဌာနကဖော်ထုတ်နေမှာကြေညာပါတယ်စုံစမ်းစစ်ဆေးရေးမှုကိုအခုလိုခါတာဝန်ပေးလိုက်ခြင်းအပြင်ဒီကိစ္စမှာပြည်မှုတစုံတရာကျွလွန်ထားတယ်တရားဆွတ်ဆွခြင်းခံရနိုင်တယ်လို့ဆိုလိုခြင်းမဟုတ်ကြောင်းလက်ထောက်နိုင်ငံတော်ရှစ်နှစ်ကျော် Rod Rosenstein ကပြောပါတယ် Robert Mueller ဟာ FBI အကြီးအကဲဖြစ်2001ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်သမ္မတဒေါ်နယ်ထရန့်ယာရုကဖျက်ချလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဦးနေ့ကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တင်နန်းကြောင်းတင်နန်းဆင်ပွဲအခမ်းအနားမှာမိငွန်းပြောကြားရမှာသူ့ကိုဝေဖန်သူတွေအထူးသဖြင့်သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့သူ့ရဲ့စီဦးစီးချုပ်အနေနဲ့အောင်မြင်မှုတွေကိုကြေညာခဲ့ပါတယ်။ Connecticut ပြည်နယ် New London ကကြောင်းဆင်ပွဲမှာဘွေရသူတွေကမိငွန်းပြောကြားရမှာတမိုင်းတလျှောက်ဘယ်နိုင်ငံရင်းသမားမှသူ့လောက်ဆူဆူဝါးဝါဆက်ဆံမခံရတယ်လို့မတရားလည်းမဆက်ဆံခံရဘူးလို့ပြောကြားခဲ့ပါတယ်။တောင်တူပင်လယ်ပြင်တွင်ထင်မှားမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်အရှိတောင်အရှာအတွင်းကနိုင်ငံအတော်များများဟာငွေကြေးအမြောက်အများအကုန်ကျခံပြီးရင်းငုတ်တင်မောနဲ့တခြားရေတပ်တင်မောတွေကိုဝယ်ယူနေကြပါတယ်။ထိုင်းနိုင်ငံကလည်းတရုတ်နိုင်ငံကနေရေတပ်ရင်းငုတ်တင်မောနှစ်ဆင့်ကိုဝယ်ယူခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းလူမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.